ဖိလစ်ပိုင်မှာပြုလုပ်တဲ့စီးရီးလေ့ကျင့်မှုမှာအမေရိကန်ဖိလစ်ပိုင်တပ်တွေနဲ့အတူဂျပန်တပ်ဖွဲ့ဝင်တွေပါဝင်ခဲ့ပါတယ်။ဒါဟာဒုတိယကမ္ဘာစစ်နောက်ပိုင်းဂျပန်စစ်ရင်တွေနိုင်ငံရဲ့ချားမှာပထမဆုံးအကြိမ်ပါဝင်လေ့ကျင့်တာပါ။အမေရိကန်နဲ့ဖိလစ်ပိုင်မရင်းတပ်တွေဟာအကြမ်းဖက်သမားတွေစီးနင်းထားတဲ့ကမ်းခြေကိုပြန်လည်သိမ်းပိုက်ရမှာဂျပန်တပ်ဖွဲ့ငယ်ကဒီကူညီထောက်ပံ့တဲ့အပိုင်းကနေပါဝင်ခဲ့ပါတယ်။ကမ်းခြေကတဲနဲ့ခြုံတွေပေါက်နေတဲ့ဒီနေရာမှာဒီဒဏ်ရာရဟန်ဆောင်ထားတဲ့အမေရိကန်နဲ့ဖိလစ်ပိုင်တပ်ဖွဲ့ဝင်တွေကိုကယ်တင်ဖို့တန်ချက်ကာကလေးစီးနောက်မှာလက်နက်ကင်ဆောင်မှထားတဲ့ဂျပန်တပ်ဖွဲ့ဝင်50လောက်ဟာအဝေးကနေသူတို့ကိုအလွယ်တကူမတွေ့နိုင်အောင်ပုံဖြတ်ဝစ်ဆင်းပြီးလိုက်ပါသွားခဲ့ကြတာပါကမန်ဒက်လို့ခေါ်တဲ့ဒီလျှို့ဝှက်အမိပေးထားတဲ့စစ်စင်ရေးမှာဂျပန်တပ်ဖွဲ့တွေအနေနဲ့အခုလိုပါဝင်တာဟာ1945ခုနှစ်ဂျပန်နိုင်ငံကစစ်စင်ရေးဖွဲ့စည်းပုံဥပဒေကိုပြဋ္ဌာန်းပြီးတော့နောက်ပိုင်းပထမဆုံးအကြိမ်ဖြစ်တယ်လို့ဂျပန်ဘုံမှုကိုကီအီနိုကပြောပါတယ်တပ်ဖွဲ့ဝင်တွေရဲ့ဆွမ်းဆောင်ရည်မြန်မာလာဖို့အတွက်ရည်ရွယ်ပြီးတော့ပါဝင်တာဖြစ်ကြောင်းနဲ့လူသားချင်းအကူအညီပေးဖို့နဲ့ဘေးရန်တွေရဲ့ကြားရောက်ချိန်မှာဘလို့ပူးပေါင်းကူညီဆောင်ရွက်မလဲဆိုတဲ့အခြေအနေကိုပိုသိရှိလာစေဖို့ဒီလိုပါဝင်တာဟာအခွင့်အရေးကောင်းတည်းရဲ့ဖြစ်ပါတယ်လို့လည်းသူကပြောပါရယ်ဖိလစ်ပိုင်ကပိုင်ဆိုင်တယ်လို့ပြောဆိုထားပေမဲ့လည်းတရုတ်နိုင်ငံက2012ခုနှစ်မှာတင်ပိတ်ထားတဲ့ Scarborough Shoal ကျွန်းရှိရာတောင်တရုတ်ပင်လယ်ကိုမျက်နှာမူထားတဲ့ဖိလစ်ပိုင်ရေတပ်အခြေစိုက်စခန်းရှိရာမှာစီးရီးလေ့ကျင့်ခဲ့ကြတာပါအဲ့ဒီအချိန်ကဆက်လို့ဖိလစ်ပိုင်နိုင်ငံဟာကာလကြာရှည်မှာမိတ်ဖြစ်ခဲ့တဲ့အမေရိကန်ရဲ့စီးရီးပူးပေါင်းဆောင်ရွက်မှုတွေအချိန်တိုးမြင့်ခဲ့သလို Scarborough Shoal ကျွန်းအနီးမှာလည်းဂျပန်နဲ့အတူစီးရီးလေ့ကျင့်ခဲ့ပါတယ်ဂျပန်နိုင်ငံဟာလည်းအရှေ့တရုတ်ပင်လယ်ရင်းကနေမြေတွေနဲ့ပတ်သက်ပြီးတရုတ်နဲ့အငင်းပွားနေတဲ့နိုင်ငံဖြစ်ပါတယ်ခင်ဗျာ